ကျမကစုမမရှင်ကိုဗစ် -19 ကပ္ပကရောဂါရိုက်ခတ်မှုကြောင့်ဂျော်ဒန်နိုင်ငံမှာလုပ်ငန်းဝင်တို့ရန်နာလိုက်ရတဲ့အချိန်မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာနိုင်ငံကိုအမြန်ဆုံးပြန်ခေါ်ပေးဖို့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုတောင်းဆိုနေကြတဲ့အကြောင်းတင်ပြပေးချင်ပါတယ်။ကိုဗစ် -19 ကပ္ပရောဂါကြောင့်သေဆုံးသူ9ဦးထိရှိပြီးကူးစက်ခံရသူပေါင်း1000ဝန်းကျင်ထိရှိနေတဲ့ဂျော်ဒန်နိုင်ငံထဲမှာကပ္ပရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်တဲ့အနေနဲ့အထည်ကျုပ်ဆက်ရုံတွေအပါအဝင်လုပ်ငန်းဝင်တော်တော်များများရန်နာလိုက်တဲ့အတွက်ဂျော်ဒန်နိုင်ငံသားတွေအပါအဝင်ပြည်ပနိုင်ငံတွေကအလုပ်လာလုပ်နေတဲ့နိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ချရတဲ့အထက်မြန်မာနိုင်ငံသားတော်တော်များများလည်းပါဝင်ပါတယ်။ဂျော်ဒန်နိုင်ငံအာဒမန်မြို့တော် El Karak ခရိုင်ကကမဲအန်ဗီဂါဂျော်ဒန်အထည်ချုပ်ဆက်ရုံမှာလွန်ခဲ့တဲ့3လကနေစလို့ COVID-19 ကြောင့်ဆက်ရုံပိတ်လိုက်ရပြီးတဲ့နောက်အဲ့ဒီမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေတော်တော်များများအလုပ်လက်မဲ့ဖြစ်ကုန်ပြီးဒုက္ခရောက်နေကြတယ်လို့မြန်မာအလုပ်သမားတွေက VOA မြန်မာပိုင်းကိုပြောပါတယ်။အထည်ချုပ်အလုပ်သမားတူဖြစ်တဲ့မမမို့ခိုင်ကသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်
။ကြာပြဿနာညီမတို့အခုပတ်စံမရဘဲနဲ့အခုဒီမှာခိုင်နေရတာ3လကျော်သွားပြီ။အဲ့တော့ကိုညီမတို့ကအခက်အခဲဖြစ်နေပါတယ်မှာအဲဒီတော့စပစ်လိုက်တော့ကကြာတော့ကိုရိုနာဗိုင်းရစ်ကြပေါ့နော်ဆက်ရုံခဏနားမယ်ဆိုပြီးပိတ်လိုက်တာပေါ့မှာ
ညီမအားလုံးမ
1902ယောက်အတီကျဆိုလို့ရှိရင်ဟုတ်ကဲ့မှာလက်မှတ်ထိုးပြီးရောက်လာကြတာညီမတို့အလုပ်သမားရုံးမှာစမတ်ကတ်ဝင်ပြီးတော့မှထွက်လာကြတဲ့လူတွေပါပဲညီမတို့အဓိကအခက်အခဲဆိုတော့မမရောလုံးလည်းမရှိဘူးဝင်ငွေလည်းမရှိဘူးဆိုတော့ညီမတို့မှာငွေကြေးလည်းအခက်အခဲဖြစ်လာပြီပြီးတော့အခုအသေးဆုံးအစားညီမတို့မှာဘာမှမရှိတော့ဘူးနောက်ဆုံးဖုံးပေပါမရှိတော့ဘူးဖုံးပေမရှိတော့အဲ့နဲ့လည်းမိသားစုနဲ့အဆက်အသွယ်ပြတ်မယ်မိသားစုတွေလည်းစိုးရိမ်လာကြပြီ
သူတို့လုတ်ခဲတဲ့အဆက်ယုံဘက်ကအတွေ့မခံတယ်လို့သွားတွေ့ဖို့ကလည်းအခက်အခဲရှိတယ်လို့သူကပြောပါတယ
်လုံးဝဆက်ယုံကအတွေ့မခံပါဘူးညီမတို့အခုသေးတန်ယုံကိုညီမတို့ကအစ္စရေးတန်ယုံမှာရှိတယ်အစ္စရေးတန်ယုံရဲ့ command တွေမှာ post တွေအောက်မှာ command တွေဝင်ရေးကြတယ် message တွေ message တွေပို့ကြတယ်အဲ့လိုမျိုး command တွေဝင်ရေးကြလို့ရှိရင်လို့ရှိရင်လည်းပြန်တဲ့ဟာမျိုးဆိုလို့ရှိရင်သူတို့ဆက်သွယ်ပေးပါမယ်ဒီဘက်နဲ့နှိမ့်နိုင်ပေးပါမယ်ဆက်သွယ်ပေးပါအဲ့လိုမျိုးစာကြမ်းလေးတွေပဲသူတို့စာပြီးပြန်ပို့ခဲ့တယ်အဲ့လိုမျိုးပြန်ပို့ပြီးတော့ညီမတို့ကဘာမှမသိရတာအခုဆို3လကျော်သွားပြီမှအကုန်လုံးကတော့ပြန်ကျင်တဲ့ဆန္ဒပဲရှိတယ်မှနောက်ဆုံးဒီမှာဝင်ငွေမရှိတဲ့အတွက်ညီမတို့မှာဆက်ပြီးတော့ရက်တိဖို့ဆိုတာမလွယ်နိုင်တော့ဘူးကိုဝင်ငွေမရှိတဲ့အတွက်ကိုမိသားစုကိုထောက်ပံ့ဖို့ညီမတို့ထွက်လာတာလေဝင်ငွေမရှိတဲ့မိသားစုလည်းထောက်ပံ့လို့မရဘူးအဲဒါကြောင့်ပြန်ကျင်ကြတယ်မှ
မြန်မာအစိုးရဘက်ကပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအမြန်ဆုံးပြန်ခေါ်နေတယ်လို့ဂျော်ဒန်နိုင်ငံမှာဒုက္ခရောက်နေတဲ့မြန်မာနိုင်ငံသားတွေကိုလည်းလူသားချင်းစာနာတော်အဖြစ်အမြန်ဆုံးပြန်ခေါ်စေချင်ပါတယ်လို့အထည်ချုပ်ဆက်ယုံအလုပ်သားတဦးဖြစ်တဲ့ကိုပြည့်ဖြိုးစောကတောင်းဆိုပါတယ
်ကျွန်တော်တို့ဖြစ်စေချင်တာတော့အမရေနိုင်ငံသားရေးဝန်ကြီးဌာနကနေပြီးကျွန်တော်တို့ဒီဂျော်ဒန်နိုင်ငံအစိုးရနဲ့ဆက်သွယ်ချိတ်ဆက်ပေးပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပြန်လို့ရအောင်ကူညီပေးပါလို့ကျွန်တော်တို့ကတောင်းဆိုချင်တာဟုတ်ကဲ့တက်ဆိုင်တဲ့လူတွေဘက်ကကျွန်တော်တို့လိုချင်တာကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကိုကျွန်တော်တို့အမြန်ဆုံးကျွန်တော်တို့ပြောင်းနေပါတယ်ခင်ဗျာပြည်ပမှာရောက်နေတဲ့ကိုမြန်မာနိုင်ငံသားတွေကိုပြန်ပြီးတစ်ချက်လောက်ကြည့်ပေးကြပါလို့ကျွန်တော်တို့ပြည်ပမှာရောက်နေတဲ့မြန်မာတွေတော်တော်ဒုက္ခရောက်နေကြပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုမြန်မြန်ပြန်လာခြင်းပါတယ်ပြီးတော့ကျွန်တော်တို့မဲပေးခွင့်လည်းရခြင်းပါတယ်လို့ကျွန်တော်ပြောချင်ပါတယ်လမ်းပြီးအကြောင်းကြားရတဲ့ဟာကိုဒီနေ့တိုင်ယုံဘက်ကနေပြီးတော့ဒီဂျော်ဒန်နိုင်ငံမှာလေသိပ်ပိတ်နေတဲ့အတွက်ကြောင့်သူတို့ပြန်ခေါ်လို့မရသေးဘူးလေသိပ်ဖွင့်တဲ့အခါကျရင်သူတို့ပြန်ခေါ်မယ်လို့တော့ပြောတယ်ဗျဒါပေမဲ့ကျွန်တော်တို့ဒီမှာလည်းလုံးနေရတာလေဘလို့မှအဆင်မပြေဘူးခင်ဗျာသူတို့ဆက်သွယ်မေးမြန်းစုံစမ်းတဲ့လူကလေဒီကျွန်တော်တို့မြန်မာတာဝန်ခံ HR ပေါ့နော် HR ကိုမေးမြန်းတဲ့အတွက်ကြောင့်အခက်ခဲကို HR လည်းနားမလည်ဘူးဗျအဲ့တော့တကယ်မြန်မာတန်ရုံးကနေပြီးတော့ဆက်သွယ်မယ်ဆိုရင်တော့ကျွန်တော်တို့အလုပ်သမားတွေကိုဓာတ်ရိုက်ဆက်သွယ်ပေးစီ
ဣသရေလနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ January 26ရက်နေ့ထုတ်ပြန်ချက်ထဲမှာတော့ဂျော်ဒန်နိုင်ငံမှာလေဆိပ်နဲ့လေကြောင်းတွေပြန်လည်ဖွင့်လှစ်တဲ့အချိန်မှာသက်ဆိုင်ရာအလုံသမားရှာဖွေရေးကုမ္ပဏီကစီစဉ်ပေးမဲ့လေကြောင်းလိုင်းနဲ့မြန်မာနိုင်ငံတော်အစိုးရဘက်ကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်တို့ချိတ်ဆက်ထွက်ခွာနိုင်အောင်ညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့ပြောထားပါတယ်။ဂျော်ဒန်နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တရားမှန်ဆက်သွယ်မရှိပေမဲ့လို့ဣသရေလနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကမြန်မာနိုင်ငံသားတွေအတွက်မူပေါင်းတွင်းကနေဆောင်ရွက်ပေးမယ်လို့လည်းပြောပါတယ်။ဣသရေလနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိသူတွေနဲ့ဂျော်ဒန်နိုင်ငံမှာရှိတဲ့ဆက်ယုံကဝန်ထမ်းကြီးရာတာဝန်ခံတွေဧပြီလနဲ့ဇွန်လအတွင်းနှစ်ကြိမ်တိုင်းအွန်လိုင်းကနေဆွေးနွေးပြီးတော့အလုပ်သမားတွေအစားအသောက်လုံခြုံအောင်ကျွေးမွေးဖို့အမျိုးသမီးကိုဝင်ဆောင်ရဲ့ကလေးမီးဖွားစိတ်ကိစ္စတွေအထူးအသေးစိတ်ဆွေးနွေးမှာကြားခဲ့ပါတယ်လို့တန်ယုံရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။နောက်ထပ်အသေးစိတ်သိရှိနိုင်မှုအတွက်တယ်အဗီအခြေဆိုင်ဣသရေလနိုင်ငံဆိုင်ရာမြန်မာတန်ယုံကို VOA ကနေတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုသူမရှိခဲ့ပါဘူး။ကျွန်မစုမမရှင်